ဖိလစ်ပိုင်ကောင်းဆောင်ရိုဒရီဂိုဒူတာတေကမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတောက်ကြားနေကတောင်းပန်လိုက်ပါတယ်မြန်မာနိုင်ငံတွင်မှာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်နေပြီဆိုပြီးပြောဆိုခဲ့တာဟာအနောက်နိုင်ငံတွေဘက်ကရိုဟင်ဂျာမွတ်စလင်တွေကိုလက်မခံတဲ့အတွက်မခံကြည့်မခံသာဖြစ်အောင်လှောင်ပြောင်းတဲ့သဘောနဲ့ပြောဆိုခဲ့ရတာဖြစ်တယ်လို့ပြောပါတယ်လူမျိုးရုံးတပ်ဖြတ်မှုကနေထွက်ပြေးလာကြတယ်ဆိုရဲရိုဟင်ဂျာတွေကိုဥရောပနိုင်ငံတွေဘက်ကလက်ခံမယ်ဆိုရင်ဖိလစ်ပိုင်နိုင်ငံဘက်ကလည်းလက်ခံဖို့ဆန္ဒရှိပါတယ်ဆိုပြီးပြီးခဲ့တဲ့တရေပါမှာသမ္မတဒူတာတေကပြောဆိုခဲ့တာပါဒူတာတေဟာမြန်မာနိုင်ငံအကြောင်းဘာမှသိမထားဘူးဆိုပြီးတော့မြန်မာအစိုးရပြောခွင့်ရသူကမှတ်ချက်ပေးပါတယ်မြန်မာပြည်တွင်းရေးကိုသူ့အနေနဲ့ကြားဝင်တာမဟုတ်ဘူးလို့တမရဒူရာဒေးကပြန်ပြီးတော့ရှင်းလင်းချက်ထုတ်ပါတယ်ကျွန်တော်ပြောဆိုချက်အတွက်ဒေါအောင်ဆန်းစုကြည်ကိုတောင်းပန်ပါပါဒါပေမဲ့ကျွန်တော်ရဲ့ထုတ်ပြန်ချက်ကိုသတိထားခြင်းလောင်ပြောင်းတဲ့သဘောမျိုးရေးထားတာကိုသိရပါလိမ့်မယ်လို့ဒူရာဒေးကသတင်းထောက်တွေကိုဒီကနေ့မှပြောပါတယ်ဖိလစ်ပိုင်နဲ့မြန်မာနိုင်ငံဟာပြည်တွင်းရေးဝင်မဆက်ဖက်ရေးဆိုတဲ့တင်းကျပ်တဲ့မူဝါဒရှိတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်နေပါတယ်ဆိုပြီးဆွတ်ဆွဲပြောဆိုနေကြတဲ့အနောက်အင်အားကြီးနိုင်ငံတွေဟာရင်ဂျာအရေးမှာကြတော့မဆူစလောက်သာလုတ်ကင်ပြည့်တယ်ဆိုပြီးဥရောပနိုင်ငံတွေကိုဒူတာဒေးကဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်။တချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံဟာအပြည်ပြည်ဆိုင်ရာရှာဇဝတ်ခုံရုံး ICC အဖွဲ့ဝင်မဟုတ်တော့တဲ့အတွက် ICC ရှင့်နေဖက်ကဖိလစ်ပိုင်နိုင်ငံမှာစုံစမ်းစစ်ဆေးမှုတွေလုပ်လာမယ်ဆိုရင်ဖမ်းပစ်မယ်လို့လည်းဒူတာဒေးကတောက်ကြားနေမှာပဲချိန်ချောက်ပြောဆိုလိုက်ပါတယ်။